2016ခုနှစ်အမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့အထက်လွှတ်တော်ကပြုလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေအတွက်သမ္မတဒေါ်နယ်ထရမ့်ရဲ့တမက်လက်ဖြစ်သမ္မတရဲ့အရေးပါတဲ့အကြံပေးပုဂ္ဂိုလ်လည်းဖြစ်တဲ့ဂျဲရက်ကူရှနဲကထွက်ဆိုဖို့သဘောတူလိုက်ကြောင်းအင်ဂျီရောကသတင်းထုတ်ပြန်ပါတယ်။သမ္မတထရမ့်ရဲ့အသီးမိတ်ဆွေတွေနဲ့ရုရှားအရာရှိတွေအကြားဆက်ဆံရေးအခြေအနေတွေအပေါ်စနစ်ကပြုလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေအတွက်ထွက်ဆိုကြတဲ့သူတွေထဲမှာကူရှနဲဟာသမ္မတထရမ့်နဲ့အနီးဆက်ဆုံးပုဂ္ဂိုလ်ဖြစ်ပါတယ်။မနေ့ဒီဇင်ဘာလအတွင်းအမေရိကန်နိုင်ငံဆိုင်ရာရုရှားသမ္မတကြီးဆာဂျီကစ်လီယက်ဖ်နဲ့ကူရှနဲရိုနှစ်ကြိမ်တွေ့ဆုံခဲ့တဲ့ကိစ္စကိုစီးနိတ်စုံစမ်းရေးကော်မတီကအသေးစိတ်သိရှိလိုနေတာဖြစ်ကြောင်းနယူးယောက်တိုင်းစ်သတင်းမှာဖော်ပြထားပါတယ်။အဲဒီလိုတွေ့ဆုံမှုရှိခဲ့တဲ့ဆိုတဲ့ကိစ္စကိုလည်းနယူးယောက်တိုင်းစ်သတင်းစာကြီးကပဲအရင်ဆုံးရေးသားဖော်ပြခဲ့တာဖြစ်ပါတယ်။ဒါအပြင်2014ခုနှစ်မှာယူကရိန်းပိုင်ခရိုင်းမီးယားဒေသကိုရုရှားကဝင်ရောက်သိမ်းပိုက်ခတ်မှုနဲ့ဆက်ဆက်ပြီးအမေရိကန်အစိုးရကတန်ခတ်ပိတ်ဆို့ထားတဲ့ရုရှားအစိုးရပိုင်ပနက်ရှန်ကိုနိုဘန့်လို့ခေါ်တဲ့ဖွံ့ဖြိုးရေးဘဏ်အကြီးအကဲနဲ့တွေ့ဆုံခဲ့တယ်ဆိုတဲ့ကိစ္စကိုလည်းစီးနစ်လွတ်တော်အမတ်တွေကသိရှိလိုနေကြောင်းနယူးယောက်တိုင်းစ်မှာဖော်ပြထားပါတယ်။အဲဒီလိုတွေ့ဆုံခဲ့တဲ့ကိစ္စကိုအရင်ကသတင်းထုတ်ပြန်ခဲ့ခြင်းမရှိပါဘူး။